အာစာလို့ခေါ်တဲ့ရခိုင်ရိုဟင်ညာကက်တင်ကြီးအဖွဲ့ဝင်1300ကျော်ရဲ့အမိရှင်းတွေကိုမြန်မာစိုးရကဘင်္ဂလားဒေ့ရှ်အာနာဘိုင်းနေထံပေးအပ်လိုက်ပါတယ်။နိုဝင်ဘာလ14ရက်နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံနယ်စပ်လုံခြုံရေးနဲ့ငြိမ်းချမ်းပြည်ပြမှုပူးပေါင်းဆောင်ရွက်ရေးဗဟိုအဆင့်အစည်းအဝေးပွဲမှာအခုလိုပြုလုပ်ခဲ့တာဖြစ်တယ်လို့မြန်မာပြည်ကြားရေးဝန်ကြီးဌာနကဗဟိုထုနေ့မှာပြောကြားခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံတို့ Daily Star သတင်းစာမှာဖော်ပြထားတာပါ။ဘင်္ဂလားဒေ့ရှ်ကလည်း1989ခုနှစ်မြန်မာဘင်္ဂလားဒေ့ရှ်နေဆက်သဘောတူညီချက်အရအာဆာအစွန်ရောက်အဖွဲ့ဝင်တွေကိုတက်ဆိုင်ရာပြစ်မှုကျူးလွန်ခဲ့တဲ့နိုင်ငံတန်းပြောပြောင်းပြီးခဲ့တဲ့အကြောင်းအတိပေးခဲ့ပြီးသူတို့ကိုဥပဒေအရအရေးယူနိုင်ပြီဖြစ်ကြောင်းနိုင်ငံရေးဝန်ကြီးဌာနရဲ့ကြေညာချက်ကိုကူးကားပြီးတော့ဖော်ပြထားပါတယ်။မြန်မာဆိုရကပြည်ဝင်ခွင့်ပေးဖို့နဲ့ပူးပေါင်းဆောင်ရွက်ဖို့ငင်းဆန်ထားခံရတဲ့မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးစုံစမ်းရေးမှူးရန်ဟီလီဟာဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်ရောက်လာဖို့ရှိနေပါတယ်။ဒီမှာဘင်္ဂလားဒေ့ရှ်နိုင်ငံမှာဇန်နဝါရီလ24ရက်နေ့အထိနေထိုင်မှာဖြစ်ပြီးတော့အဲဒီကနေထိုင်းနိုင်ငံကိုဇန်နဝါရီလ30ရက်နေ့အထိတွားရောက်မှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာနေထိုင်ခြင်းဒက္ကာမြို့နယ်ဒုက္ခသည်စခန်းကြီးရှိရာကော့ဆက်စကားကိုတွားရောက်ပြီးတော့မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ညှဉ်းပန်းမှုတွေကြောင့်အိုးအိမ်စွန့်ခွာပြီးတော့နေဆက်ဖြတ်ကျော်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေလူမှုအတိုင်းဝိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်တယ်လို့လည်းဆိုပါတယ်။